တာလီဘန်တွေကိုခုခံတိုက်ခိုက်နေတဲ့ NRF အာဖဂန်အမျိုးသားခုခံရေးတပ်ဖွဲ့တွေအနေနဲ့ဆက်လက်တိုက်ခိုက်နေဆဲဖြစ်ပြီးအမဂန်ဒေသဖြစ်တဲ့ပန်ရှီတောင်ကြားဒေသကို60ရာခိုင်နှုန်းလောက်ဆက်လက်ထိန်းသိမ်းထားနိုင်ကြောင်း NRF ပြောရေးဆိုခွင့်ရှိသူကပြောဆိုပါတယ်တာလီဘန်တပ်တွေဒေသတွင်းဝင်လာနိုင်တာကိုအနိုင်ရသွားပြီလို့ပြောလို့မရကြောင်း NRF တပ်ဖွဲ့တွေနဲ့မိသားစုတွေတောင်ကြားဒေသကစုခွာပေးလိုက်ရတာရှိကြောင်းဒါဟာလဲနီးနာအရစုခွာရတာဖြစ်ကြောင်းပြောရေးဆိုခွင့်ရှိသူအလီနာဇရီကဝါရှင်တန်မြို့တော်မှာရှိတဲ့ Heritage Foundation မှာပြီးခဲ့တဲ့တောက်ကြနေကပြောဆိုခဲ့ပါတယ်။ဒီပန်ရှီယာဒေသမှာထောင်နဲ့ချီတဲ့ NRF တပ်တွေရှိနေသေးကြောင်းသူကပြောဆိုပါတယ်။အစောပိုင်းတုန်းကတာလီဘန်တွေကဒီဒေသကိုထိန်းချုပ်သိမ်းပိုက်လိုက်ပြီးဖြစ်ကြောင်းကြေညာခဲ့ပါတယ်။ဒါပေမဲ့ပြီးခဲ့တဲ့တောက်ကြနေတုန်းကတော့ခုခံတိုက်ခိုက်နေတဲ့တပ်တွေရှိနေစေဖြစ်ကြောင်းနဲ့တောင်တန်းတွေပေါ်မှာခိုးအောင်းနေကြကြောင်းတာလီဘန်ဘက်ကလည်းအတည်ပြုပြောဆိုပါတယ်။ NRF အာဖဂန်အမျိုးသားခုခံရေးတပ်ဖွဲ့တွေကိုလောက်ကျန်ခံလိုက်ရတဲ့ရခင်မြောက်ပိုင်းမာမိတ်အဖွဲ့ခေါင်းဆောင်ရဲ့သားဟာမက်မာဆုဒ်ကဥဆောင်နေတာဖြစ်ပါတယ်။ဒါအပြင်အာဖဂန်ဒုတိယသမ္မတဟောင်းအမူလာစလီကလည်းဥဆောင်နေပါတယ်။လောလောဆယ်မှာ NRF တွေရဲ့ရည်ရချက်ကတော့ခုခံတော်လှန်ရေးကိုဆက်ထိန်းထားမှာဖြစ်ပြီးတပြေးပြေးကြီးထွားလာအောင်ချက်တွင်သွားမယ်လို့ပြောရေးဆိုခွင့်ရှိသူနာဇရီကပြောဆိုခဲ့ပါတယ်။